လက်တလောတွေ့ကြုံနေရတဲ့နိုင်ငံတကာအရေးတွေကိုလာမယ့်၃နှစ်တာကာလအတွင်းမှာသမရဥဝင်းမြင့်ရဲ့အစိုးရအဖွဲ့အစ်အနည်းနဲ့ဘလို့ကင်တွယ်ဖြစ်ရှင်မလဲဆိုတာလူအများစိတ်ဝင်စားနေကြပါတယ်။အစိုးရရဲ့နိုင်ငံတကာဆက်ဆံရေးတန်ခင်းတမန်ခင်းတွေကိုကင်တွယ်ဖြစ်ရှင်ရမှာကျွမ်းကျင်သူတွေနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားစေတယ်လို့နိုင်ငံရေးလေ့လာသူတချို့ကသုံးသပ်ထားပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကတင်ပြထားပါရှင်။
NLD အစိုးရဖြတ်သန်းခဲ့တဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့နိုင်ငံတကာဆက်ဆံရေးကဏ္ဍတွေကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်လို့မြန်မာနိုင်ငံရေးလေ့လာသူတချို့ကသုံးသပ်ကြပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်မှာအမေရိကန်အပါအဝင်နောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအားနည်းနေရကလည်းရခိုင်ရေးကိစ္စတွေကအကြောင်းရင်းအများကြီးတွေကအချက်တစ်ချက်ဖြစ်ပါတယ်။အစိုးရဖွဲ့အနေနဲ့နိုင်ငံတကာဆက်ဆံရေးအပိုင်းမှာကြွမ်းကျင်တကြွမ်းသူတွေနဲ့ပြုပြင်ပြောင်းလဲသင့်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ်။
ကျွန်တော်အမြင်တော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာတော့အစိုးရတည်းရဲ့နှစ်နှစ်သက်တမ်းမှာအင်မတန်မှဟိုဆိုးဝါးတဲ့အနေအထားမှာရှိနေတယ်လို့အခြေပုံရသုံးသပ်လို့ရတယ်။အဲ့ဒီအခါကျတော့လာမယ့်၃နှစ်ဒီသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေတော့ပြန်ပြီးတော့ဆက်စစ်သုံးသပ်မှုတွေလုပ်ဖို့လိုအပ်တယ်လို့မြင်တယ်။နိုင်ငံကဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်ဆက်မှုတွေလို့ပြောလို့ရတယ်။အမတ်ကြီးတွေနေရာမှာနိုင်ငံရေးအရနိုင်ငံကဆက်ဆံရေးအရစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးထပ်ထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။လက်ရှိအခြေအနေမှာတမတ်ကြီးတွေရဲ့၃ပုံ၂ပုံလောက်ဟာတမတော်ငင်းသားအရာရှိကြီးတွေဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခြေအနေကိုလည်းပြုပြင်ပြောင်းလဲပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။
အစိုးရအနေနဲ့အင်အားကြီးနိုင်ငံတစ်ခုကြားမှာရှိနေတဲ့အခြေအနေပေါ်မူတည်ပြီးနိုင်ငံတကာဆက်ဆံရေးမှာထိန်းကျောင်းကစားသွားနိုင်လိမ့်မယ်လို့အများစုကယုံကြည်ထားကြပါတယ်။သတင်းစာဆရာတဦးဖြစ်တဲ့ဦးတရာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဘာပြင်နေလဲဆိုတော့နောက်နိုင်ငံလုံးတွေကိုအင်ဂျင်နီယာတွေဆိုင်းငံ့တွေကိုမြေကျုံချက်ကဘာပြင်ရအင်ဂျင်နီယာတွေကိုကျန်ချိုင်းနဲ့ပြရကိုထုတ်ပြလို့မရအောင်ဒါကိုအင်ဂျင်နီယာဆိုတာဟိုပုံမိတ်တော့ပြည်ချက်ရှိနေပြီ။ဟောအဲ့ဒီပြည်ပြောင်းပေါ့ဘယ်နဲ့လုပ်လို့ကစားနေသလဲရှိပါလဲ
လွတ်တော်နှစ်ရက်မှာရှိရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့လည်းနိုင်ငံကြားရေးဝန်ကြီးဌာနရဲ့လုပ်ငန်းစဉ်တွေကိုစောင့်ကြည့်ထိန်းကျောင်းဖို့လိုအပ်နေတယ်လို့လေးလာသုံးသပ်သူတွေကပြောပါတယ်အရှိအောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့32ချိန်မြောက်ထိပ်သီးအစည်းအဝေးပွဲကိုလည်းစင်ကာပူနိုင်ငံမှာ EP လာတဲ့ကျင်းပသွားဖို့ရှိနေပါတယ်ဒီအစည်းအဝေးကိုသမရဥဝင်းမြင့်ဒါမှမဟုတ်ရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မလားဆိုတာကိုတော့နိုင်ငံရေးအတိုင်ဝန်ကစိတ်ဝင်စားနေကြပါတယ်